အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အရေးကိစ္စအပါအဝင်နိုင်ငံတကာရေးရာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာပါ။
Kita juga membahas situasi di kawasan dan internasional, antara lain situasi di Timur Tengah, Laut Cina Selatan, Rakhine State dan situasi di Korea Utara.
Data rene နိုင်ငံကကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အခြေအနေပိုင်းဒေသမှာဖြစ်နေတဲ့အခြေအနေ၊တောင်တရုတ်ပင်လယ်ကိစ္စ၊ရခိုင်ပြည်နယ်ကိစ္စနဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးဖြစ်ပါတယ်။အခြေအနေပိုင်းမှာအခြေအနေတွေပိုဆိုးမလာအောင်သက်ဆိုင်သူအားလုံးထိနေနေလှုပ်ကြဖို့အင်ဒိုနီးရှားရောဂျပန်ကပါမျှော်လင့်ပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောကြားသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီပံ့ပိုးပေးနေကြတဲ့နိုင်ငံတွေထဲမှာဂျပန်နဲ့အင်ဒိုနီးရှားနိုင်ငံလည်းပါဝင်နေတာပါ။တောင်တရုတ်ပင်လယ်ကတရုတ်နဲ့အင်ဒိုနီးရှားကြားရေနံနမိတ်ငင်းပွားနေတဲ့နေရာနာကကျွန်းတွေမှာဂျပန်ကငါးလုပ်ငန်းနဲ့စွမ်းအင်လုပ်ငန်းတွေထပ်ပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ဂျပန်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်းမှာအင်ဒိုနီးရှားကတိုက်တွန်းခဲ့ပါတယ်။ဝန်ကြီးတိုရှိမီတူမိုတီဂီနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့အစောပိုင်းကတွေ့ဆုံခြင်းအတွင်းမှာနာတူနာကျွန်းစုတွေမှာဂျပန်ရင်းနှီးမြှုပ်နှံမှုသမ္မတဝီဒိုဒိုကဖိတ်ခေါ်ခဲ့ပါတယ်။နာတူနာကျွန်းကြီးပေါ်မှာငါးဆေးတည်ဆောက်ဖို့ဂျပန်ကအင်ဒိုနီးရှားကိုဒေါ်လာ9တန်းကျော်ပေးခဲ့တဲ့နှစ်ကကူညီခဲ့ပါတယ်။ပထမအဆင့်ပူးပေါင်းဆောင်ရွက်မှုအဖြစ်နဲ့ငါးလုပ်ငန်းဆိုင်ရာစင်တာနဲ့ငါးဆေးတည်ဆောက်နေပြီးစွမ်းအင်ဆိုင်ရာရင်းနှီးမြှုပ်နှံမှုအပါအဝင်ဒုတိယအဆင့်ပူးပေါင်းဆောင်ရွက်မှုတွေကိုအမြန်ဆုံးစဖို့မျှော်လင့်တယ်လို့အင်ဒိုနီးရှားသံတမန်ကဒီကနေ့ပြောကြားခဲ့ပါတယ်။